ဒီပြည်နယ်ငယ်ရဲ့အကြမ်းဖက်မှုအနေနဲ့တတိပိနှိုးဆော်ချက်ကိုအမြင့်ဆုံးအဆင့်ထိတက်မှတ်လိုက်ပြီးလက်နက်ကန်ရဲတပ်ဖွဲ့တွေကိုကူညီဖို့စစ်သားတွေကိုဆစ်လွတ်ထားကြောင်းဝန်ကြီးချုပ်ထရီဆာမေကအင်္ဂါနေ့မှာကြေညာလိုက်ပါတယ်မန်ချက်စတာမြို့ကအကစားရုံမှာကျင်းပတဲ့အမေရိကန်ပေါ့ပ်အဆိုတော်အာရီယာနာဂရန်ဒဲရဲ့ဂီတချော်ပြပွဲမှာအသေးကံဘုံခွဲတက်ခတ်မှုဖြစ်သွားခဲ့ပြီးတရက်အကြာမှာဝန်ကြီးချုပ်မေကတမ်းပြီကိုမိန့်ခွန်းပြောကြားခြင်းအဲ့ဒီလိုကြေညာလိုက်တာပါအသေးကံဘုံခွဲတက်ခတ်မှုကြောင့်လူ22ဦးသေဆုံးပြီး60နီးပါးထိခိုက်ဒဏ်ရာရသွားခဲ့တာပါဘလုံးပွဲနဲ့ဂီတချော်ပြပွဲတွေအပါအဝင်ကြီးမားတဲ့အခမ်းအနားတွေမှာရဲတွေနဲ့အတူလုံခြုံရေးတာဝန်ယူဖို့စစ်သားတွေကိုပါဆစ်လွတ်ထားမှာဖြစ်ကြောင်းဝန်ကြီးချုပ်မေကပြောပါတယ်ဝန်ကြီးချုပ်ကနိုင်ငံတော်ဝန်အကြမ်းဖက်တတိပိနှုတ်ဆော်ချက်အဆင့်ကိုအလွန်ဆိုးရင်ရတဲ့အခြေအနေကနေအရေးပေါ်အခြေအနေအဖြစ်တိုးမြင့်တက်မှတ်လိုက်ကြောင်းကြေညာလိုက်တယ်လို့နောက်ထပ်တိုက်ခိုက်မှုဖြစ်နိုင်ခြေရှိတယ်လို့လည်းတတိပေးလိုက်ပါတယ်တင်းလာနေကဖြစ်သွားခဲ့တဲ့မန်ချက်စတာမြို့ကအသေးကံဘုံခွဲတိုက်ခတ်မှုကိုလူအများစုပါဝင်တဲ့အဖွဲ့ကလှုပ်ဆောင်ခဲ့တာဖြစ်နိုင်ကြောင်းဝန်ကြီးချုပ်ကပြောပါတယ်အခုအချိန်မှာတော့နောက်ထပ်တိုက်ခိုက်မှုဖြစ်နိုင်ခြေရှိမရှိဆိုတာသိနိုင်ဖို့ဒီတင်ရဲတပ်ဖွဲ့ကအပူတပြင်းစ조사ဆောင်ရွက်နေပါတယ်တင်းလာနေကအသေးကံဘုံခွဲတိုက်ခတ်မှုကိုတော့အသက်22နှစ်အရွယ်ဆယ်မာအဘီဒီဆိုသူကလှုပ်ဆောင်ခဲ့ခြင်းဖြစ်ကြောင်းပြည်တွင်းရဲတပ်ဖွဲ့ကကြေညာပေမဲ့အသေးစိတ်အချက်အလက်တော့ထုတ်ပြန်ခြင်းမရှိပါဘူး။ဒီတိုက်ခတ်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်း IS Islamic State ကအဖွဲ့ကပြောပေမဲ့ဗြိတိန်နဲ့အမေရိကန်ထောက်လှမ်းရေးတွေကတော့အဲ့ဒီလိုပြောဆိုမှုကိုအတိမပြုသေးပါဘူး။